ပထမအကြိမ်ပြည်သူ့လွှတ်တော်၁၂ကြိမ်မြောက်ပုံမှန်အစည်းအဝေးကိုဒီကနေ့ရန်နာလိုက်ပြီးဖြစ်ပါတယ်။လာမယ့်တောက်ချာနေ့မှာလည်းပြည်ထောင်စုလွှတ်တော်ကိုရန်နာတော့မှာပါ။ဒီလိုရန်နာတာဟာပြီးခဲ့တဲ့ရက်ပိုင်းကလွှတ်တော်ပုံမှန်အစည်းအဝေးတွေကိုရက်ဆိုင်ပေးဖို့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်မှာအရေးကြီးဆိုပြီးတင်သွင်းပြီးရန်နာဖို့လှုံ့ဆော်နေတာမှာမြို့သားလွှတ်တော်ဘ လွတ်တော်ဥက္ကဋ္ဌသူရဥရွှေမင်းကအခုလိုကြေညာခဲ့တာပ
ါပထမအကြိမ်ဤသူလွတ်တော်စံချိန်မှာပုံမှန်ရှိပြီးအောင်မြင်စွာကျင်းပပြည်စည်းကြောင်းကြေညာပါတယ
်လွတ်တော်တန်ဟာလာမယ့်နှစ်ဇန်နဝါရီမှကုန်ဆုံးမှာဖြစ်တဲ့အတွက်လွတ်တော်ရည်နာပေမဲ့လွတ်တော်ကဖွဲ့စည်းထားတဲ့ကော်မတီကော်မရှင်အစည်းအဝေးတွေကနေဥပဒေပြုလုပ်ငန်းများဆက်လုပ်ဖို့လွတ်တော်ဥက္ကဋ္ဌသူရဥရွှေမင်းကတိုက်တွန်းထားပါတယ်လာမယ့်ရွေးကောက်ပွဲမှာတရားမျှတဖို့အတွက်လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ကူညီလှုပ်ဆောင်ဖို့လည်းတိုက်တွန်းခဲ့ပါတယ
်လွတ်လပ်ရေးတရားမျှတပြီးလင်းမြတာမှုရှိအောင်ရွေးကောက်ပွဲကော်မရှင်တွင်သာတောင်းရှိတာမှုပဲနိုင်ငံတော်အစိုးရဥပဒေပြုဖွဲ့တရားစီရင်ဖွဲ့ပါတီများရွေးကောက်ပွဲဝင်ကိုယ်လည်းလောင်းများနဲ့ပြည်သူတရားလုံးမှာပါတောင်းရှိသည်ဟုခံပြီးဆောင်ရွက်ကြမှာဖြစ်ပါတယ်ရွေးကောက်ပွဲအကျူကာလရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲအပြီးကာလတွေမှာနိုင်ငံတော်တည်ငြိမ်အေးချမ်းရေးရရှိအောင်အားလုံးပါဝင်ဆောင်ရွက်နေကြမှာဖြစ်ပါတယ်ဒီလိုမဆောင်ရွက်နိုင်ရင်မြန်မာနိုင်ငံ၏ဒီမိုကရေစီပြည်ပြောင်းကြောင်းလေးရေးကိုခိခိုက်နာကျင်မှုခံစားရမှာကပြည်သူများသာဖြစ်ပါလေ
။ဩဂုတ်18ရက်နေ့ကပြန်လည်ကျင်းပခဲ့တဲ့ဒီလွတ်တော်အစည်းအဝေးတွေမတိုင်ခင်မှာအများကစိတ်ဝင်စားနေကြတဲ့ပြည်ခိုင်ပြိုးခေါင်းဆောင်ပိုင်းအပြောင်းလဲကိစ္စနဲ့ပတ်သက်လို့လွတ်တော်တွင်းကိုပါခရက်ရိုက်လာမှာကိုလွတ်တော်ကိုယ်စားလှယ်အချို့စိုးရိမ်မှုတွေဖြစ်ခဲ့ကြပါတယ်။အာနာယပြည်ခိုင်ပြိုးပါတီဌာနချုပ်မှာဩဂုတ်12ရက်နေ့ညနေဩဂုတ်23ရက်နေ့အဖြစ်ပြက်တွေကြောင့်စိုးရိမ်မကင်းဖြစ်ခဲ့ကြတာပါလွတ်တော်ပြန်ဆဆခြင်းမှာပဲရေဘေးနဲ့လာမယ့်ရွေးကောက်ပွဲပြင်ဆင်ဖို့အတွဲလို့ဆိုကပြည်ခိုင်ပြိုးပါတီဝင်အချို့ကလွတ်တော်ပုံမှန်အစည်းအဝေးတွေကိုရန်နာပေးဖို့ပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်မှာအရေးကြီးအဆိုတွေတင်သွင်းခဲ့ကြပါတယ်ဒါပေမဲ့လွတ်တော်ကိုချက်ချင်းမရက်နိုင်ကြောင်းပြည်သူလွတ်တော်ဥက္ကဋ္ဌကအဆိုအပေါ်ခြေပခဲ့ပေမဲ့အမျိုးသားလွတ်တော်ကတော့အဆိုကိုလက်ခံကဩဂုတ်လ19ရက်နေ့ကလုံးဝရနာလိုက်ပါတယ်ဒီလိုအမျိုးသားလွတ်တော်ရနာမှုကြောင့်ပြည်သူလွတ်တော်နဲ့ပြည်ထောင်စုလွတ်တော်လည်းအခုလိုမြ мян ဆန်ဆန်ရနာလိုက်တာဖြစ်တယ်လို့လွတ်တော်ကိုယ်စားလှယ်အချို့ကတုံ့တက်နေကြပေမဲ့အချို့ကတော့ရွေးကောက်ပွဲနီးရဲ့အတွက်ရနာတာဖြစ်တယ်လို့မြင်ကြပါတယ်ဒီပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူလွတ်တော်ကိုယ်စားလှယ်ဦးဝင်းထိန်ကတော့သူ့အမြင်ကိုအခုလိုပြောပါတယ
်မြန်မာပြည်တော်ရပ်ဖို့ပြည်သူတွေရပ်ဖို့ဆိုတာဒီခံကျိုးလွတ်တော်ကိုယ်စားလှယ်တင်လာရန်ရေလွတ်တော်ကိုရေဒါကြောင့်တရားလဲဆိုရင်တော့မှတ်ကကြည့်ရတော့သူတို့ကဥတိဝါသင်ခိုင်းလို့ပြီးစားတယ်ဥတိဝါကိုသူကခိုင်းလို့ဆိုတာကနိုင်ကျင်းပရပြီးသင်ကပြီးတော့ဖြေဆုံးလို့ရတာပေါ့ဒီဘက်ပဲမြည်ဆိုတာဒီလွတ်တော်ရက်ကိုရတော့မှာဆိုတော့လည်းသူတို့ဒုံလိုက်ရက်ပြရမလို့
ဒီတော်စုကြံ့ခံရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူလွတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကတော့လွတ်တော်နဲ့ပတ်သက်ပြီးသူ့အမိကိုအခုလိုပြောပါတယ်
ဟိုလွတ်တော်ကိုယ်စားလှယ်ဆိုတော့ပြည်သူကရွေးချယ်တင်မြှောက်လိုက်တာလေလွတ်တော်ကိုယ်စားလှယ်အဓိကတာဝန်ကတော့သူ့တွေပြီးဖို့ပေါ့နံပါတ်1ကတော့ကျွန်တော်တို့ check and balance လုပ်ဖို့ပေါ့ check and balance လုပ်ဖို့ဆိုတာဒီမန္တန်ကြီးသုံးဖို့တခုနဲ့တခု check and balance လုပ်ဖို့ပေါ့နံပါတ်3ကတော့ကျွန်တော်တို့ data အတွက်ကျွန်တော်တို့ရွေးချယ်ပေးလိုက်တဲ့ပြည်သူတွေကိုလည်း data ကိုကျွန်တော်ကပြန်ပြီးတော့အကျိုးပြုတဲ့နေခွင့်နေပေါ်ပြီးကျွန်တော်တို့ဒီမှာလုပ်ပြီးဖို့ကျွန်တော်တို့အများကြီးလုပ်ပြီးနိုင်ခဲ့ပါတယ်အဲဥပဒေအနေနဲ့နံပါတ်1ဥပဒေနဲ့ပြောရင်ကျွန်တော်ကဒါလွတ်တော်ကြီးတစ်ခုလုံးအနေနဲ့ကျွန်တော်တို့ဥပဒေပေါင်း180လောက်ပြီးပါတယ်တခုလုံးခြုံပြီးရင်တော့ညာနှုံးပြေတော့မပြီးဘူး80ရခိုင်နှုန်းတော့ပြီးတယ်လို့ပြောရတယ်လက်ပါတယ်ကျွန်တော်တို့
ကျင်းပခဲ့တဲ့ပထမအကြိမ်ပြည်သူလွတ်တော်12ကြိမ်မြောက်ပုံမှန်အစည်းအဝေးဟာလွတ်တော်ကျင်းပခဲ့တဲ့တက်တန်းတလျှောက်လုံးမှာအဆိုများတင်သွင်းခြင်းနဲ့ဥပဒေကြမ်းများစစ်စစ်ချင်းတို့မှာအများဆုံးပြုလုပ်နိုင်ခဲ့တာကြောင့်အစည်းအဝေးကာလလည်းအစီအစဉ်ဖြစ်ခဲ့ပါတယ်ဒီအစည်းအဝေးကျင်းပမှုဟာ9လကျော်ကြာမြင့်ခဲ့ပါတယ်ကျေပွင့်ပြနဲ့ကျေပွင့်မပြမေကွန်းစုစုပေါင်း1900ကျော်အနက်1600ကျော်ဖြည့်ဆိုနိုင်ခဲ့ပါတယ် အဆို25ခုအနက်မှာအရေးကြီးအဆိုတစ်ခုတင်နိုင်ခဲ့ပါတယ်။ဥပဒေကျမ်း60ကျော်မှာ80ကျော်ဆွေးနွေးနိုင်ခဲ့ပါတယ်။ဒီသူလွတ်တော်ကို2017 ဇန်နဝါရီ31ရက်နေ့ကစတင်ခေါ်ယူခဲ့တာဖြစ်ပါတယ်။ထုတ်ပြန်ထားချက်များအရလွတ်တော်တပ်တန်း5နှစ်အတွင်းပြင်ဆင်ဖြည့်ဆွတ်အသိရေးနိုင်ခဲ့တဲ့ဥပဒေပေါင်း180ကျော်ရှိခဲ့တယ်လို့ဖော်ပြထားပါတယ်။ပထမအကြိမ်ဒီသူလွတ်တော်အစည်းအဝေးတွေကိုလာမယ့်ရွေးကောက်ပွဲအပြီးလွတ်တော်တက်တန်းအကုန်ဆုံးမဲ့လာမယ့်နှစ်ဇန်နဝါရီမှာနောက်ဆုံးထပ်မံခေါ်ယူအောင်မှဖြစ်တယ်လို့လွတ်တော်အမတ်တွေကပြောပါတယ်။